မြန်မာပြည်နေ့ကစလို့ထိုင်းကမြန်မာလူသမားတွေနိုင်ငံရင်းပြန်လာမဲ့အခြေအနေပေါ်ပြင်ဆင်ဆောင်ရွက်ထားမှုသတင်းကိုတင်ဆက်ပေးပါမယ်ကျမအေးပါပါထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတွေကိုမြန်မာဘက်ကမိလာတီယနေ့ကနေစတင်လက်ခံပေးမှဖြစ်ပြီးတရက်ကိုအလုပ်သမား
我们那个，人家说的，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那
ยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยัง ဲ့စက်ရုံတွေလည်းရှိပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာလူသမားတွေဟာနေရက်ကိုပြန်ဖို့စီစဉ်ကြတာဖြစ်ပါတယ်ထိုင်းနိုင်ငံမှာ COVID-19 ကူးစက်ခံခဲ့ရတဲ့မြန်မာလူသမားအရေအတွက်ကတော့အခုဆိုရင်52ဦးထိရှိလာပါပြီပြီးခဲ့တဲ့စနေနေ့လုံးကတော့ထိုင်းတောင်ပိုင်းဆုတ်ကလာခရိုင်ရဲ့လောက်ဝကထိန်းသိမ်းရေးစခန်းမှာတရားမဝင်နိုင်ငံသားက52ဦးဟာ COVID ကူးစက်ခံထားရပြီးအဲ့ဒီထဲကမြန်မာနိုင်ငံသား34ဦးပါဝင်တာပါဒီထဲကမိဘကံဒီကိုဝင်ဆောင်အမျိုးသမီးအပါဝင်9ဦးကတော့စိုးရင်ရတဲ့အခြေအနေရှိတာကြောင့်ဆေးရုံကိုပို့ပြီးကုသမှုခံနေရပါတယ်ဒီလိုရောဂါကူးစက်ခံနေရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘာတွေကူညီဆောင်ရွက်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ